ရာဦးတည်မောင်ဆရာမာနညာစစ်ကောင်စီကြီးခဲ့တာတော့သူ့ကိုယ်သူဝန်ကြီးချုပ်တင်လာပြီးတော့အင်းဆောင်အစိုးရဆိုတော့ဖွဲ့စည်းလိုက်တယ်ပြီးတော့နှစ်နှစ်တာဝန်ယူဖို့လိုတဲ့စွာရေးဘာတွေလုပ်မယ်ဆိုပြီးတော့စီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူခဲ့တာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ချိန်ကျန်သေးတာပေါ့ဆရာဆိုတော့သူဒီ2023 August အထိလုပ်မဲ့ဆိုတဲ့စီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်မြင်ခဲ့ပြီနောက်6လမှာဘာတွေဘာတွေဆက်လုပ်မယ်ဆိုပြီးတော့အဲ့လိုများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့စီမံကိန်းကိုချလဲဆိုတော့ဆရာတို့ကစီမံကိန်းတွေကိုနားလည်တဲ့ပုံစံဆိုတော့နေစားပြီးအဲ့ဒါလေးအချင်းချင်းပြောပြပါအဲ
သူအရာသိပြီးကစားမှာပြင်ကြခဲ့တာကတော့ရှေ့လုံမန်း15ရရေကောက်ပွဲကောင်ရှင်ကိုပြန်လည်ဖွဲ့ရှိနေအမဲချင်းတွေဆက်ရှိနေပေါ့ဒီဥတွေနဲ့ညီဆက်လက်ဆောင်ရွက်မယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်နေပြောလေဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်၄ကတော့ညဉ့်ညေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်၅ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီထဲမှာအဲသူလုတ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ဒီလူကတော့သဘောတူမှာမဟုတ်ဘူးအပြင်ပဲသူတောင်းကနေမှပြည်တော်စုရွေးကောက်ပွဲကော်ရှင်ကိုပြန်လဲဖွဲ့စည်းတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွဲ့စည်းတဲ့နေရာမှာကိုအဲတချို့အဖွဲ့ဝင်တွေကလုတ်ခဲ့သွားတာကိုကျွန်တော်သိရတယ်အဲ့တော့မဲဇင်းနဲ့စစ်သေးတယ်ဆိုပြီးတော့ကြီးညာတယ်။ဒါပေမဲ့အင်ပါတာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူး။နော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတော့ကဥမာအားဖြင့်အဲမတ်ပုတ်တင်အဲနာမည်ထပ်နေတာတွေမတ်ပုတ်တင်အဲတူနေတာတွေအစရှိတဲ့ဖြစ်ပေါ့နော်။ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရေကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့သူမပြတာနိုင်တာကဒီလူတယောက်ကနှစ်ခါမဲပေးတယ်ဆိုတော့မပြတာနိုင်နော်အဲ့တော့စရင်းတွေမားနေတာကတောင်ဆန်းစုကြည်လက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဥသိုက်ကျင်သူကလက်ထက်မှာပဲဒီစရင်းအင်းတွေကမားနေခဲ့တယ်ဆိုတော့ကိုတပရာယုံဝင်ကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာကြောင့်မားလဲလို့ပြောလို့ရှိရင်တော့ကို62ခုနှစ်ခရားတပ်ပတော်ကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းကျဲတဲ့အစိုးရအဆက်ဆက်လုပ်ခဲ့တဲ့အမားကြီးဖြစ်တဲ့ NLD နဲ့ဘာမှမဆိုင်ဘူးပြီးတော့အဲ့ဒီတည်းမှာအထူးသဖြင့်ဒီလူဝင်မှုကြီးကြပ်ရေးကမပုံတည်တဲ့ဒါလက်စားပြီးပွားထားတာတွေအများကြီးရှိပါတယ်အဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ခက်တယ်ဘာလို့လဲဆိုတော့နိုင်ငံတိုင်းမှာအထူးသဖြင့်ပုံပြိုးဆဲနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီကြက်တနာရှိတယ်အဲ့တော့စပြီးချီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုကြိုးစားလာတာကလေတကယ်တမ်းမဲမတမာမှုထဲပေါ့နော်ဒါကိုအကြောင်းပြလို့ရတယ်ဆိုတော့အကြံပေးချက်နဲ့သိမှုရတယ်လို့ထင်တယ်အထူးသဖြင့်ချက်ကိုက်ကွန်ပျူတာပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွှဲနေတာသူတို့လည်းသိတယ်ဗ
ျဆိုတော့သူတို့ရှေ့ကို6လ3ပတ်ကြာအောင်မယ်3 times ဆက်အောင်မယ်ပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်တော့ထိသူထိထိရောလောက်လာနိုင်မှာလဲစောစောကပြောဆိုလို့အခုထိကတော့ဒီလူလည်းဘယ်သူမှမထောက်ခံဘူးနိုင်ငံတကာလည်းဘယ်သူမှမထောက်ခံဘူးဆိုတော့အရှင်းဟောသူလုံးမဲ့ဆိုရဲစီမံကိန်းတွေအလားလားဘယ်လိုနေမယ်ထင်လဲ
အဲသူကဒုတိယလုပ်ငန်းစဉ်နေနေရတော့ကိုဗစ် -19 ကရောဂါကဝေးလုပ်ငန်းကိုအရှင်းဟောမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုကြေညာခဲ့တာဟုတ်ပြအစတော့ဒါပေမဲ့အရှင်းဟောကတော်တော်ပြတ်သွားတယ်နော်အမှန်တော့ထိထိရောက်ရောက်ဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီဖိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကြိုတင်ပြီးလုပ်ရတယ်ရှိတယ်စေုံနေမှာမနိုင်မနှင်းဖြစ်တယ်ဆိုတော့ကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်လို့အဲ့ဒီကာကွယ်လုပ်ငန်းဆိုင်ရာကိုလုပ်ငန်းစဉ်9ရက်ဆိုပြီးထည့်ထားပေးမယ်လို့ဥဆောင်မပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်နော်အဲ့တော့နံပါတ်3ကကိုဗစ်စီးပွားရေးနဲ့လည်းဒီစီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်နေကြအများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောခဲ့တာ ਉ ဒါပေမဲ့ဘာတွေကိုမလုပ်နိုင်ခဲ့ထိမ့်သိမ့်နိုင်ခဲ့စီးပွားရေးလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေပြတ်ထွက်သွားကြတယ်အဲ့တော့ပြည်တွင်းစီးပွားရေးလုပ်ငန်းကလည်းဘာမှကိုလုပ်လို့မရဘူးအဲ့တော့ဒီစကောဝါဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့လေ့လာတဲ့လေ့လာချက်တစ်ခုမှဆိုလို့ရှိရင်ကျွန်တော်လာမှာမိခဲ့တာပေါ့နော်နောက်လာမှာဆက်ပြီးတော့စီးပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့ပြည်ပစီးပွားရေးလုပ်ငန်း59%လုံးပဲရှိတယ် ဆိုတော့နေချက်300ခန့်လုံးကတော့လာဆိုတော့ငါတို့ပြုတ်ပြီလို့ယုံကြည်နေကြတယ
်အဲ့တော့ပြည်တွင်းညဉ့်ညဉ့်ကိစ္စကြတော့
အဲ့တော့ပြည်တွင်းညဉ့်ညဉ့်ကိစ္စကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းရင်းသားတွေနဲ့စစ်တင်ပြန်ပြီးဖြစ်တယ်နော် SA သဘောတူညီချက်အတိုင်းနော်လို့ဖို့တော်တော်ကြီးယုံကြည်မှုပြပြသွားတယ်အဲ့တော့ဒီဘူးရ6လအတားတွေတည်းမှာသူလုံနေတာတွေကိုသုံးသက်ရရင်တော့အတော်ကိုဖျူဖျဲနဲ့မနိုင်မနဲ့ထိမနိုင်သိမ့်ရဖြစ်တယ်ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံဟာကြာရှုံးဆုံးနိုင်ငံတစ်ခုဖြစ်သွားပြီလားဆိုပြီးတော့မေးခွန်းထုတ်ကြတယ
်တကယ်တမ်းလည်းအဲ့လိုမေးခွန်းထုတ်စရာဖြစ်နေတာပေါ့မေးခွန်းထုတ်တဲ့လူတွေဘက်ကလည်းအောက်တာခံခံညှင်းရှိနေတာပေါ့ဆိုတော့အခုလိုလိုက်တဲ့ဟာသူ့ရဲ့အနာတမြေကြီးအချင်းဆွဲဖို့သက်သက်ဆိုတာတဲ့ပြတချမ်းဗာမားတိုင်းပြည်အတွက်တောင်းတဲ့မျှော်လင့်ချက်ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်တွေးမယ်ဆိုရင်ဘာကိုတွေးရမလဲတွေးစရာမရှိဘူးလ
ားအပြုသဘောကတော့စစ်ဆိုရယနေ့မျိုး၅ပါးကို၃ပါးအဖြစ်နဲ့ရှော့ချနိုင်တာပေါ့ဗျာမင်းခိုးသူနဲ့မချစ်မနစ်တဲ့သူကတပါးတည်းဖြစ်တော့၃ပါးပဲကြာတော့တာအပြုသဘော၃ပါးလားအဲ့တော့ကျန်တာကတော့တော်တော်ကြီးခက်ခဲတယ်ဒီတိုင်းတိုင်းပြည်ဆက်ပေါ်လို့တော့မရဘူးလို့အဲထင်တယ
်ဒီမိုကရေစီအင်အားစုဘက်ကကျူပန်းနေရတယ်ကျူပန်းမှုကိုလည်းကျွန်တော်ကြည့်ရပါဘူးဆိုတော့အဲ့ဘက်ကရောဘယ်လောက်ထိအလားအလာရှိပါသလဲလူငယ်တွေရဲ့တကြွမှုသူတို့ရဲ့အနစ်နာခံမှုသူတို့ရဲ့အနာဂတ်ကိုလုံးဝဆွန့်ထုတ်ပြီးတော့ဆုံးရှုံးနေပြီးသားဖြစ်တဲ့အနာဂတ်လည်းရစရာမရှိတော့ဘူးလေအခုချိန်မှာအဲ့မှာစွန့်စားပြီးတော့တကယ်ဟုတ်တော်ရမှာလက်နက်ကင်စင်းတဲ့နေကြတာလည်းပဲကျွန်တော်တန်ငန်တကဒေါကူမန့်ထရီတွေမှာအများများတွေ့ရပါတယ်ကျွန်တော်ကိုယ်မရောက်နိုင်တော့လည်းပဲဆိုတော့အဲ့ဒီဘက်ကတော့အချိန်နဲ့ဘလောက်စီလာနိုင်ပါလဲဒုတိယလုံးကအခု NUG တို့ဘာတို့ကခိုင်ခိုင်မာမာစီယုံနိုင်ကြတဲ့အင်အားရှိပါရဲ့လားစူးစီးကောင်းဆောင်မှုပြည်နိုင်တယ်လား
ဟို NUG ကိုထောက်ခံတာကတော့မရှိဘူးဆိုရင်တော့ဘောနော်စစ်နိုင်ပုံပြောရေးကိုထောက်ခံတဲ့ပရိသတ်နဲ့တန်းလူတို့ရှိတယ်ဘာလို့လဲဆိုတော့
အန်ယူဒီကိုထောက်ခံတဲ့လူဟာကျန်းဖုံကိုကျန်းခိုင်ဖုံကျွေးကိုထောက်ခံတဲ့လူတွေများမယ်လို့ယူဆပါတယ်များတယ်ဆိုသည့်တိုင်အောင်သူတို့ကထျောက်တဲ့ခေါင်းဆောင်မှုသူတို့ရဲ့အခန်းကဏ္ဍပေါ်လေ leadership role ကအားရစရာကောင်းရလားဆိုတော့ကျွန်တော်စမ်းစစ်နေတာပါအနာ
စုပ်ပိုင်းအူကြီးတဲ့တောင်းကနေပြောရမယ်ဆိုလို့ရှိရင်တော့အဲကျွန်တော်အတိုက်ခံသဘောဖြစ်သွားတာပေါ့နော်ဒါတော့မှပဲ NUG လို့ပြောတဲ့အခါမှာအတိုက်ခံအားစုတဲမှာအကြမ်းမဖက်လမ်းစဉ်ကိုတွောကျင်တဲ့လူနဲ့တနက်ကင်တော်လည်းလမ်းစဉ်ကိုတွောကျင်တဲ့လူတို့နှစ်ပိုင်းထပ်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်။နော်အများစုကတော့အကြမ်းမဖက်လှုပ်ရှားမှုတဲမှာများရှိမလားလို့မသိဘူးပေါ့နော်။အဲ့တော့ဒီဒီမိုကရေစီလှုပ်ရှားမှုရဲ့တိုက်ပွဲသဘောအရာပြောရမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမူကျေပြန့်နေနော်မဟာဗျူဟာတရလူများလူမလားနော်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆောင်ရွက်တော့မယ်ဆိုရင်ဒီပုံမူကျေပြန့်တဲ့မဟာဗျူဟာတစ်ခုလုပ်မယ်နော်အဲ့ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲနော်အဲ့တော့ဥပဒေလို့စကားပြောတဲ့အခါမှာဒီကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပါပဲဒါပေမဲ့အမှုတော်စာစုကြည့်တရားရင်ဆိုင်ရတယ်လို့အဲ့တော့ဥမှုကျက်ပြက်နဲ့မဟာဗျူဟာတစ်ခုမရှိလို့ရှိရင်အချင်းချင်းကွဲပြဲတဲ့စီကိုဥတီသွားနိုင်တယ်လို့ကျွန်တော်အတော့အဲ့ဒီလိုထင်ပါတယ်
အခုနောက်ဆုံးတစ်ခုမေးချင်တာကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးသုံးသပ်ချက်တွေလုပ်တဲ့အခါမှာပြိသက်တော်တော်များများကဟာအတက်ဆရာဘာမှမကြဘူးစိတ်ပြက်ဆရာနဲ့ပဲအဆုံးသတ်သွားတယ်ဘာညာပြောကြတယ်ဆိုတော့ပြိသက်တွေမျောလင့်နေတဲ့ကြားကျင်တဲ့အတက်ဆရာစကားတစ်ခွန်းကြံပြီးပြောပါလို့ဆိုရင်ဆရာဘာပြောမလဲ
အဲ့တက်ဆရာဆိုတာကဆရာဖြစ်ချင်တာရဲ့ဖြစ်တင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီလေးခုစုံတဲ့အထဲကနေမှဆွဲထုတ်နိုင်တဲ့ပုံမှာမူတည်ပါတယ်ဖြစ်ချင်တာကဖြစ်နေတာနဲ့အဟသိကြီးနေလို့ရှိရင်နော်အဲ့တက်ဆရာကိုဆရာတွေ့ရပါမဟုတ်ပါအဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတဲကနေဖြစ်နိုင်တာကိုပေါ်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတီပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပေးနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေရှိလာဖို့အဲ့ဒီလိုပြောဆိုမှုတွေရှိမှပဲကျွန်တော်တို့ ဒီအကျိုးချက်လက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်တော့နိုင်လိမ့်မယ်လို့ထင်တယ်။မဟုတ်လို့ရှိရင်ဖြစ်ချင်တာတွေကြည့်ဘာမှအတက်စရာတွေ့ရမှာမဟုတ်ပါဘူး။